Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာဧပြီလ17ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာဒီကနေ့ညမှာစီစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန်းရောက်သတင်းတွေမှာဆိုရင်တော့ကင်ပင်နယ်လေကိတ်ကော်မြို့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ယူကရိန်းအရှေ့ပိုင်းကိုရုရှားကထိုးစစ်အကြီးအကျယ်ပြုလုပ်ဖို့ပြင်ဆင်နေပါတယ်ရုရှားရဲ့ကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုကူညီဖို့နယူးဇီလန်က C-130 ပို့ဆောင်ရေးလေယာဉ်နဲ့ဝန်ထမ်းတွေစေလွှတ်လိုက်ပါတယ်ဒီလိုထိတ်တန်းရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဆရာရတော့ကျွန်တော်တရားလောက်တော့နှုတ်ဦးလို့ကြားရတယ်ဒီနေသားတော့သူတို့လည်းနေတော်အောင်ပြီးတော့သူတို့လုံလုံကြီးကိုယူထားတယ်ဗျဆက်ဆက်ဆက်တော့ဟုတ
်ဒီကနေ့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုဥစွာနားဆင်ကြရပါမယ်အဲ့နောက်မှာတော့ခင်းပြင်းနယ်လေးကိတ်ကော်မြို့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာမကွေးတိုင်းပေါင်းမြို့နယ်နဲ့သခိုင်းတိုင်းကလေးမြို့နယ်တွေကတိုက်ပွဲနောက်ဆုံးအခြေအနေတွေအပြင်သခိုင်းပြည်နယ်အတွင်းစစ်ကောင်စီကလုံခြုံရေးတွေတိုးမြင့်ဆောင်ရွက်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတောက်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်အောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါဒါရင်မတင်ဆက်ခင်အရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါမယ်ခင်ဗျာ
ထိုင်းနယ်စပ်နာကင်းပြည်နယ်လေးကုတ်ကော်မြို့ကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာစစ်တပ်ကကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလေကြောင်းကနေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့ကြတယ်လို့ KNU ပြောရေးဆိုခွင့်ရှိသူကပြောပါတယ်လေကောက်ကောင်မျိုးဟာထိုင်းနေစက်နဲ့12မိုင်လောက်ပဲဝေးတာပါအာဏာသိမ်းပြီးကတည်းကမြန်မာပြည်ထဲကနေထွက်ပြေးလာကြတဲ့ဒီမိုကရေစီရေးလှုပ်ရှားကြတဲ့သူတွေခိုးလုံရမျိုးလည်းဖြစ်ပါတယ်ဒီဇင်ဘာလတိုက်ပွဲတုန်းကလည်းထောင်ချီတဲ့မြို့သူမြို့သားတွေထွက်ပြေးခဲ့ကြရပါသေးတယ်တနင်္လာနေ့မှာတော့တိုက်ပွဲဖြစ်တဲ့တရင်မရရှိသေးဘူးလို့ပြောရေးဆိုခွင့်ရှိသူကပြောပါလေ။ဒါပေမဲ့မြန်မာစစ်တပ်ဟာစုတ်ခွာမသွားသေးပဲတပ်တွေထပ်ပို့နေတယ်လို့ KNU ပြောရေးဆိုခွင့်ရှိသူဘရုစောထော်နီကဆိုပါလေ။ကရင်တပ်တွေကမြန်မာစစ်ဗိုလ်တအုပ်ကိုဖမ်းမိထားတယ်လို့ပြည်သူ့အသံရုပ်မြင့်သံကြားကပြောပါလေ။ဒါပေမဲ့အဲ့ဒီတရင်ကိုတီးခြားအတည်ပြုလို့တော့မရရှိသေးပါဘူး။အရသားတွေကိုကာကွယ်နိုင်ဖို့အတွက်လေရင်မပြန်သားရေးဆိုသတ်မှတ်ပေးဖို့နိုင်ငံတကာအသိုက်အဝန်းကိုKNU ကမနစ်ဒီဇင်ဘာလတုန်းကတောင်းဆိုခဲ့ဘူးပါတယ်။ရုရှားစစ်တပ်ဟာယူကရိန်းရှေ့ပိုင်းမှာပုံမှုကြီးမားတဲ့ထိုးစစ်ကိုဆင်နွှဲလိုက်မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီကသတိပေးလိုက်ပါတယ်။ယူကရိန်းစစ်တပ်ကလည်းတံပြန်တိုက်ခိုက်ဖို့အစဉ်သင့်ရှိလိမ့်မယ်လို့သူကဆိုပါတယ်။လာမယ့်ရက်တွေဟာအရေးကြီးလိမ့်မယ်လို့တင်းငွေနေညဗီဒီယိုနဲ့ပြောကြားရမှာသမ္မတကခုလိုပြောကြားခဲ့တာပါ။ယူကရိန်းကလိုအပ်နေတဲ့စစ်လက်နက်ပစ္စည်းစင်းကိုအမေရိကန်သမ္မတဘိုင်ဒန်ကိုပေးခဲ့ပြီးယူကရိန်းရဲ့ရှင်သန်မှုဟာအမေရိကန်ကလက်နက်တွေတင်ပို့တဲ့အပေါ်မှာမူတည်နေပါတယ်လို့ CBS ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာသမ္မတဇလန်စကီကတင်းကွေနေ့ကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့လည်းအမေရိကန်အချိန်တနင်္လာနေ့မှာဗီဒီယိုနဲ့တွေ့ဆုံဖို့ရှိပါတယ်။အိန္ဒိယကရုရှားယူကရိန်းစစ်ပွဲမှာကြားနေနေပါတယ်။စစ်ပွဲကြောင့်ကမ္ဘာစစ်နယ်အခါထောက်ပံ့ရေးလမ်းကြောင်းကိုထိခိုက်ခဲ့ပြီးစားသောက်ကုန်ပစ္စည်းဈေးတွေတက်ခဲ့တာကြောင့်ဒီကျိုးဆက်တွေရောင်းနေအောင်ဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးမယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မော်စကိုမှာတော့ Austrian ဝန်ကြီးချုပ်ခါနီဟမ်မာဟာရုရှားသမ္မတပူတင်နဲ့တွေ့ဆုံပါတယ်။သူကယူကရိန်းကိုရုရှားကဝင်ရောက်ပြီးတဲ့နောက်သမ္မတပူတင်ကိုတွေ့ဆုံခဲ့တဲ့ပထမဦးဆုံးဥရောပခေါင်းဆောင်ဖြစ်ပါတယ်။ယူကရိန်းရဲ့ Donbass ဒေသကိုတိုက်ခိုက်ဖို့အတွက်ရုရှားတပ်အပြောင်များဟာပြင်ဆင်နေကြတယ်လို့ဥရောပသမ္မတနိုင်ငံကြားရေးမူဝါဒအကြီးအကဲဂျိုးဆပ်ဘာရဲလ်ကတင်းလာနေကပြောကြားပါတယ်။လူစင်ဘတ်ပါလုံးမဲ့ EU နိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးမတိုင်မီမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့အပေါ် EU ရဲ့တုံ့ပြန်မှုထိရောက်မှုရှိမရှိကိုနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပေါ်ခဲ့တဲ့စစ်ရာဇဝတ်မှုတွေပေါ်အရေးယူရေးအတွက်အနောက်နိုင်ငံတွေကဖိအားပေးနေကြတဲ့အတိုင်းအပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့ရှေ့နေချုပ် Karim AA Khan နဲ့လည်းနိုင်ငံခြားရေးဝန်ကြီးတွေကဆွေးနွေးဖို့ရှိပါတယ်။ယူကရိန်းရှေ့နေချုပ်ကိုရော ICC ရှေ့နေချုပ်ကိုပါပေးနိုင်တဲ့ပြပတ်မှုတွေကျွန်တော်တို့ပေးမှာဖြစ်ပါတယ်လို့ Joseph Barrel ကပြောပါတယ် Mr. Joseph Barrel ဟာဥရောပကောင်ရှင်ဥက္ကရာအာဆူလာဗွန်ဒါလီယန်နဲ့အတူသူကိုယ်တိုင်ကိပြုတ်ကိုပြီးခဲ့တဲ့ရဲတပ်တပ်အကုန်မှာသွားခဲ့ပါလေရုရှားပေါ်ထတ်တိုးပိတ်ဆို့အေးအေးယူရေးကလည်းအမြဲဆွေးနွေးနေကြရတဲ့အကြောင်းအရာဖြစ်ပါတယ်လို့သူကဆိုပါတယ်ရုရှားကျူးစော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုထောက်ခံတဲ့အနေနဲ့နယူးဇီလန်နိုင်ငံက C-130 Hercules လေယာဉ်ပြန်နဲ့စစ်ဝင်တန်း58ယောက်ကိုတနင်္လာနေ့ကစေလွတ်လိုက်ပါတယ် C-130 Hercules ဟာစီးရဲဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်အမျိုးအစားဖြစ်ပါတယ်နယူးဇီလန်လေယာဉ်ဟာဥရောပတလွားမှာပစ္စည်းတွေကိုတည်ယူပို့ဆောင်ပေးမှာဖြစ်ပေမဲ့ယူကရိန်းနိုင်ငံတဲကိုတော့ဝင်ရောက်မှာမဟုတ်ဘူးလို့နယူးဇီလန်ကာကွယ်ဝန်ကြီးတီနီဟန်နရီကကြေညာချက်မှာပြောထားပါတယ်။ဒါ့အပြင်အမေရိကန်ဒေါ်လာ6000ကိုလည်းစီရေးလူခွေရေးနဲ့ဥပဒေရေးရာကိစ္စရပ်တွေအတွက်လှူဒန်းမယ်လို့ဆိုပါတယ်။ဥရောပငြိမ်းချမ်းရေးဟာကမ္ဘာတည်ငြိမ်ရေးအတွက်မရှိမဖြစ်အရေးကြီးတာမို့ယူကရိန်းကရုရှားကိုတိုက်ထုတ်နိုင်ရေးအတွက်ကူညီမယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောပါတယ်။နိုင်ငံတစ်နိုင်ငံရဲ့အချုပ်အခြာအာဏာပေါ်ဗျောင်ကြားကြတိုက်ခိုက်တာဟာအားလုံးကိုချင်းချောက်တာဖြစ်တာမို့ပါဝင်ဆောင်ရွက်ရမယ့်အခမ်းအနားနယူးဇီလန်မှာရှိပါတယ်လို့အာဒန်ကဆိုပါတယ်။ရုရှားကတော့ယူကရိန်းကိုဝေရောက်တိုက်ခိုက်တာကိုအထူးစစ်ဆင်ရေးလို့ပြောပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 1539ညไตโทมิเตอร์25กิโลเฮิรตซ์1783ญาไตโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนีตะนิงฤมาไตลัมมิเตอร์190กิโลเฮิรตซ์1509ก็นี่ปิ๊ดทุ่งเรียนไปนี่บาเลยရှင
်ปิ๊ดตะนิงมาตะนิงฤนี่ก็ชิมบาเลยปฐมจ่อยูกောက်ปวยเมยาละตุยะเลชิตมราเอมานูเอลไมโครเนเลียซงคองซองมารีนลิปันโดဒီဧပြီလ24ရက်နေ့ကြာလို့ရှိရင်ကျင်းပမယ့်ဒုတိယကြော့ယူကောက်ပွဲမှာထပ်ပြီးတော့ပြန်ဆင်ရမှာဖြစ်ပါတယ်။မဲစစ်စုပေါင်း90ရာခိုင်နှုန်းရည်တွက်ပြီးတဲ့အချိန်မှာမက်ခရွန်ကမဲ28ရာခိုင်နှုန်းရရှိထားပြီးတော့လီပန်က24ရာခိုင်နှုန်းရရှိပါတယ်။ပါရီမြို့ကချို့မဲယုံတွေမှာနေ့လည်ကင်းရောက်ချိန်မဲပီးဖို့လမ်းရှည်ကြီးတွေမှာတက်စီနေကြသူတွေရှိခဲ့တဲ့အချိန်နှင်းမှာပဲတာယာတဲ့ရာသီဥတုကိုခန်းစားနေကြတဲ့ပါရီမြို့သူမြို့သားတွေကလည်းအများပြားရှိခဲ့ပါတယ်။မဲယုံပိတ်ချိန်မှာတော့မဲပီးသူရည်တွက်ဟာအကဲခတ်တွေစိုးရင်ခဲ့ကြသလောက်မနေပဲနဲ့မဲပေးခွင့်ရှိသူရဲ့85ရာခိုင်နှုန်းဝင်းကျင်ထိရှိခဲ့ပါတယ်။နိုင်ငံရွှေပြောင်းခြေချသူတွေကိုမလိုလားသလို EU ဥရောပသမဂ္ဂကလည်းဝေဖန်နေတဲ့ Marine Le Pen ကယူကောက်ပွဲမဲဆွဲစဉ်မှာအဲ့ဒီအမြင်တွေကိုတိတ်ရှိတမ်းမတင်မနဲ့ပြည်သက်လူမျိုးတွေရဲ့နေရေးစားရေးအခြေအနေတိုးတက်အောင်လုပ်ပေးမယ်ဆိုတဲ့မဲဆွဲစည်းရုံးမှုတွေလုပ်ခဲ့တာကြောင့်ယူကောက်ပွဲအကျိုးစစ်တမ်းတွေထဲမှာသူ့ပေါ်ထောက်ခံမှုတွေတဟုန်တူတက်လာခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်အလုပ်တွေတိတ်များနေတယ်လို့ဆိုတဲ့သမ္မတမက်ခရွန်ကတော့ပထမကြော့ယူကောက်ပွဲမတိုင်ခင်မဲဆွဲစည်းရုံးပွဲကြီးတစ်ခုသာလုပ်နိုင်ခဲ့တယ်လို့တခြားကိုယ်စားလှယ်လောင်းတွေနဲ့မင်းနှချင်းဆိုင်အခြေတင်စကီလူပွဲတွေမှလည်းမပါဝင်နိုင်ခဲ့ပါဘူး။အဲဒါကြောင့်လည်းသူ့ပေါ်မှာထောက်ခံမင်းနေခဲ့တယ်လို့နိုင်ငံရေးလေလံသူတွေကသုံးသပ်ကြပါရယ်။ယူကရိန်းနိုင်ငံကရုရှားကျူးကျော်မှုဖြစ်လာတဲ့အချိန်မှာပဲထိုင်ဝမ်ကျွန်းမှာတရုတ်ကျူးကျော်မှုရှိလာခဲ့လို့ရှိရင်ထိုင်ဝမ်ကျွန်းသားတွေခုခံမှုအစင်သစ်ဖြစ်ကြရလားဆိုတဲ့မေးခွန်းတွေထွက်လာပါရယ်။ထိုင်ဝမ်မှာသမ္မတဆိုင်အင်ဝမ်ဟာသူ2016ခုနှစ်အာနာရလာကလေးကစလို့စစ်ဖက်အားကောင်းလာစေဖို့အတော်လေးကိုအာရုံစူးစိုက်လုပ်ခဲ့တာပါသူအစိုးရတပ်တန်းတွေမှာထိုင်ဝမ်ကာကွယ်ရေးကိုအလေးပေးပြီးတော့အရန်တပ်ဖွဲ့ဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်တာနဲ့ထိုင်ဝမ်စစ်တပ်အရေးသွေးတိုးတက်လာဖို့အဆိုတာတွေကိုဆောင်ရွက်ခဲ့ပါတယ်စစ်မဲ့ဖြစ်လာခဲ့လို့ရှိရင်ထိုင်ဝမ်စစ်တပ်ကိုအကူအညီပေးနိုင်ဖို့အတွက်လူတိုင်းကြီးပါအခြေခံစစ်ပညာကိုမဖြစ်မနေတင်ကြားဖို့လိုပါတယ်1990ခုနှစ်ကစလို့တော့လူတိုင်းစစ်မှုထမ်းကာလနှစ်နှစ်ကနေပြီးတော့လေးလအထိကိုရှော့ချခဲ့ပေမဲ့အခုတော့ဒီထိုင်ဝမ်ကာကွယ်ရေးဥက္ကဋ္ဌကဒီလိုမျိုးကာလတူစစ်တမ်းဟာမလုံလောက်ဘူးလို့ပြောလာပါတယ်။ထိုင်ဝမ်လူမှုစစ်တမ်းရယူမှုအဖွဲ့ကြီးရဲ့မကြခင်ကစစ်တမ်းတစ်ခုမှာတော့အသက်20နှစ်အထက်လူ88ရာခိုင်နှုန်းဟာထိုင်ဝမ်ဟာကိုယ့်ကိုယ်ကိုကာကွယ်နိုင်မှုမရှိဘူးလို့ဖြေထားကြပါတယ်။နောက်ထပ်မေးခွန်းတစ်ခုမှာတော့ထိုင်ဝမ်မှာရှိတဲ့စစ်မှုထမ်းကာလကို၄လကနေပြီးတော့တစ်နှစ်ထိတိုးမြှင့်တင့်တယ်လို့အသက်20အထက်လူ85.9ရာခိုင်နှုန်းကဖြေဆိုထားပါတယ်။ဒီဖြူတွေကိုကြည့်လို့ရှိရင်ထိုင်ဝမ်မှာရှိတဲ့အသက်ပြည့်သူတိုင်းဟာထိုင်ဝမ်ကျွန်းကိုခုခံကာကွယ်ဖို့စွန့်လွတ်စွန့်စားဖို့ဆန္ဒရှိကြတယ်ဆိုတာပြနေတာပဲလို့ Hoover Institution ရဲ့သုတေသီ Caris Templeman ကပြောပါတယ်။ဒါပြင်ထိုင်ဝမ်စစ်တပ်အနေနဲ့သူ့ရဲ့အရန်တပ်ဖွဲ့စနစ်ကိုပြန်လည်တုံ့တက်ဖို့အခွင့်အလမ်းလည်းဖြစ်တယ်လို့သူကပြောပါတယ်။အခုယူကရိန်းစစ်ကြောင့်မလို့ထိုင်ဝမ်မှာလူမှုအခြေပြုကာကွယ်တပ်ဖွဲ့တရထားဖို့လူမလားဆိုတဲ့စဉ်းစားမှုတွေရှိလာတယ်လို့လွှတ်တော်နိုင်ငံခြားရေးရာနဲ့ကာကွယ်ကော်မတီအဖွဲ့ဝင်လွှတ်တော်မတ်လူချစ်ချင်းကပြောပါတယ်။မျိုးပြစစ်ပွဲလိုမျိုးပြင်ဆင်ထားနိုင်ဖို့အတွက်စစ်မှုထမ်းကာလလေးလဟာအင်တန်တူတောင်းလွန်းလာမှုလို့လူငယ်တွေကိုတိတက်ပို့ပြီးတော့ကြာကြာစစ်တမ်းပေးဖို့ဆွေးနွေးနေကြတယ်လို့လည်းသူကဗီဒီယိုကိုပြောဆိုပါရတယ်။ မက္ကဆီကိုနိုင်ငံမှာသမ္မတအန်ဒရက်စ်မန်နူယယ်လူပတ်အိုဘရာဒိုဘောလူလူဆန္ဒသဘောရမေတနည်းနည်းကကောက်ခံယူခဲ့ရမှာမဲပေးသူ၁၀ဦးမှ၉ဦးကသူ့ကိုယာယီပြန်နေဖို့မဲပေးခဲ့ကြပါတယ်။သမ္မတလူပတ်အိုဘရာဒိုဘောအယုံကြည်မရှိတာမို့လို့တာဝန်ကပြန်ယူမလားဒါမှမဟုတ်သူ့ရဲ့မူလအတိုင်း2024စက်တင်ဘာ30ရက်ထိဆက်ပြီးတော့တာဝန်ယူသင့်တယ်လားဆိုတာကိုဆန္ဒကိုင်ပွဲမှာမေကွန်ထုတ်သဘောရကောက်ယူခဲ့တာဖြစ်ပါတယ်။အမျိုးသားရွတ်ကောက်ပွဲအဖွဲ့သိပ္ပံအမျိုးသားရွတ်ကောက်ပွဲသိပ္ပံအဖွဲ့ကြီးရဲ့မူလခန့်မှန်းချက်ထဲမှာတော့မဲပေးသူ90ရာခိုင်နှုန်းကျော်ဟာသမ္မတလူပတ်အိုဘရာဒိုကိုထောက်ခံမယ်လို့တွက်ဆထားပါတယ်။ဒါပေမဲ့အခုလူထုစနခိုင်ပွဲမှာတော့မဲပေးသူက18ရာခိုင်နှုန်းနဲ့18ရာခိုင်နှုန်းကြားပဲရှိပါတယ်။မက္ကဆီကိုဥပဒေအတိုင်းဆိုရင်တော့သမ္မတကိုအယုံကြည်မရှိဆိုတဲ့ဒီလူထုစနခိုင်ပွဲမဲနိုင်မှုဆိုရင်တော့မဲပေးသူက40ရာခိုင်နှုန်းအထက်ရှိရမှာပါ။သမ္မတလူပတ်အိုဘရာဒိုကတော့မက္ကဆီကိုပြည်သူ15သန်းကျော်ဟာ2024စက်တင်ဘာလအထိသူ့ကိုတာဝန်ယူဖို့လိုလားလားရှိကြတယ်လို့ပြောပါတယ်။မက္ကဆီကိုပြည်သူတွေကိုသူ့လိင်ညာမှာမဟုတ်ဘူး။တစားဖောက်မှာမဟုတ်ဘူးသူ့အနေနဲ့လည်းတိုင်းပြည်အတွင်းကူးပြောင်းမှုကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်။6နှစ်တက်တန်းကာလကိုပဲကန့်သက်ထားရကနေပြီးတော့အခုဒီရလကြောင့်သမ္မတတက်တန်းတိုးပြီးတောင်းယူဖို့လမ်းပွင့်သွားတယ်လို့လည်းသုံးသပ်မှုတွေရှိပါတယ်။သမ္မတလူပတ်အိုဘရာဒိုကတော့သူ့အနေနဲ့သမ္မတတက်တန်းတိုးဖို့ရွေးချယ်မရှိဘူးလို့ပြောပါတယ်။တူနီရှားနိုင်ငံမှာတော့မြို့တော်တူနစ်မှာရာနဲ့ချီတဲ့ဆန္ဒပြသူတွေတနည်းနည်းနဲ့မှထွက်လာပြီးတော့သမ္မတခီယက်ဆာယက်ကိုကန့်ကွက်တဲ့ဆန္ဒပြကြပါတယ်။သမရရဲ့အာနာချုပ်ကန်တဲ့လူရတွေဟာအာနာသိမ့်မှုတရားဖြစ်တယ်လို့သူ့ကိုဝေဖန်သူတွေကခေါ်ဝေါ်သုံးနှုန်းပါလေ။တနင်္ဂနွေနေ့စနပြမှုကိုတူနီရှားရဲ့အကြီးဆုံးအစ္စလာမစ်ပါတီနဲ့အတိုက်ခံနိုင်ငံရေးသမားတွေကစုစည်းပြီးတော့ဥဆောင်နေတာဖြစ်ပါလေ။ပြီးခဲ့တဲ့ညရင်းတုန်းကသမရဆိုင်ကလွှတ်တော်ကိုဖျက်သိမ်းပြီးတော့အာနာရရချုပ်ကန်တဲ့ကလေးကဆလုလှုပ်လာခဲ့တဲ့စနပြပွဲကြီးလည်းဖြစ်ပါလေ။နိုင်ငံရေးနဲ့စီးပွားရေးတုံ့ဆိုင်မှုတွေပေါ်မှာစိတ်ပြတ်နေကြတဲ့တူနီရှားပြည်သူအများပြားကတော့သမရဆိုင်ရဲ့လူရကိုကနဦးမှသဘောတွေ့ခဲ့ကြပါလေ။ဒါမှမဟုတ်နောက်ပိုင်းမှာတော့အဲ့ဒီချင်းကြီးကနေအာနာရှင်စနစ်ပြောင်းလာမှာကိုစိုးရိမ်လာကြပါတယ်။သမရဆိုင်ကဒီလိုရဟာသူ့ကြမ်းကျင်ဆိုခဲ့တဲ့ဖွဲ့စည်းပုံကိုရောတူနီရှားလူထုကိုရောသူ့ကိုယ်သူပါစန့်ကျင်နေတာဖြစ်ပြီးတော့ဒီအာနာသိမ်းမှုဟာတူနီရှားပြည်သူတွေအတွက်အတော်ကြီးစိတ်ညစ်ညူစရာဖြစ်တယ်လို့ဆန္ဒပြသူတူကပြောပါတယ်။တနင်္လာနေ့ကလုတ်တဲ့အဲ့ဒီဆန္ဒပြမှုဟာဧပြီလ9ရက်နေ့မှာကြာဟုတ်တဲ့တူနီရှားအာဇာနီနေ့ကိုအထိမ်းအမှတ်ပြုလုပ်ခဲ့ကြတာပါ။သမ္မတကိုစနစ်ကံကဆန္ဒပြမှုပါပဲသမ္မတကိုထုတ်ခံတဲ့အုပ်စုတွေနဲ့စကားများပြီးတော့သမ္မတထောက်ခံသူတွေကဆန္ဒပြသူတွေကိုတက်ဆက်ပေါက်တွေဆူပြီးတော့အဟိတ်ခဲကြပါရယ်သမ္မတဆိုင်ဟာပြီးခဲ့တဲ့မတ်လ31ရက်နေ့တုန်းကပါလီမန်ကိုဖျက်သိမ်းခဲ့တာကြောင့်ဒါဟာအာဏာရှင်စနစ်ကိုပြန်ပြီးတော့ဥတီသွားနိုင်တယ်လို့အတိုက်ခံတွေကဝေဖန်ထောက်ပြခဲ့ပါရယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုသားညုံဦးတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးတော့မှာမို့ပထမဆုံးတော့ရန်ကုန်နဲ့မန္တလေးတို့မှာအရှိန်မြင့်ဖြစ်ပေါ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုသတင်းနဲ့ဆက်ပါမယ်။မန္တလေးမြို့မှာဒီကနေ့ပုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာထိခိုက်ဒဏ်ရာရသူ၂ယောက်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းတဲကမြို့နယ်တွေမှာပြီးခဲ့တဲ့3ရက်အတွင်းပြစ်ခတ်ပေါက်ကွဲမှုတွေဇက်တိုက်ဆိုသလိုဖြစ်နေတာမှာလမ်းမတော်မြို့နယ်မှာပြစ်ခတ်ခံခဲ့ရတဲ့ပြစ်ခတ်တဲ့မှုအတွင်းစစ်တပ်အရာရှိတယောက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့အင်းလျာလန်ပြစ်ခတ်မှုမှာလည်းဒဏ်ရာရသူတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်အစုံကိုမဆုမြတ်မောင်ကပြောပြပေးပါပါခင်ဗျာ
။မန္တလေးတိုင်းချမ်းအေးတာဇံမြို့နယ်62လမ်းပေါ်မှာဒီနေ့ဧပြီလ17ရက်နေ့အစောပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာပေါက်ကွဲချိန်လက်မဖြတ်သွားတဲ့အင်းစီကားတစ်စီးထိမှန်ခဲ့လို့ကားပေါ်ပါသူတို့ချို့ဒဏ်ရာရခဲ့ပါတယ်။62လမ်းပေါ်လမ်း30နဲ့29လမ်းကြားကဖုံကြီးချောင်းဝင်းရဲ့အပြင်ဘက်နားမှာပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်ဒေသခံတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့လည်းအိမ်သားမှာဆိုတော့ကျတော့သူတို့ဖြစ်သွားတော့ဒီလူပဲဒီလူပိုင်းကိုထိသွားတယ်ဆိုင်ရရတော့ကျွန်တော်တရက်လောက်တော့နှုတ်ဦးလို့ကြားတယ်ကျွန်တော်အရှိနေထားတော့သူတို့လည်းနေတော်တော်ထိတော့သူတို့လုံလုံရေးတော့ယူထားတယ်ဆက်ဆက်ဆက်တော့
ရန်ကုန်တိုင်းတဲကမြို့နယ်တော်တော်များများမှာလည်းပြီးခဲ့တဲ့3ရက်အတွင်းပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်နေပါတယ်ကမာရွတ်မြို့နယ်အင်းအားလန်ဘော်ကလုံချုံရိပ်ဂိတ်တစ်ခုကိုဧပြီ10ရက်တနင်္ဂနွေနေ့အစောပိုင်းတုန်းကတနတ်သမားတချို့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လမ်းမတော်မြို့နယ်မှာတနင်္ဂနွေနေ့မှာပဲပြစ်ခတ်မှုဖြစ်ခဲ့ပါတယ်။လမ်းမတော်ကပြစ်ခတ်မှုမှာစစ်တပ်အရာရှိတယောက်အပါအဝင်3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်း2နေရာလုံးမှာဒဏ်ရာရသူတွေရှိခဲ့ပြီးတော့လမ်းမတော်မှာဒဏ်ရာရသူတယောက်ဒဏ်ရာပြင်းထန်တယ်လို့ VOA ကိုပြောပါတယ်။လမ်းမတော်မှာပြစ်ခတ်ခံရတဲ့အထဲမှာစစ်တပ်အရာရှိတယောက်ပါတယ်ဆိုတာကိုသူကအတိမပြုတ်တယ်လို့ညင်းလဲမညင်းပါဘူ
းလမ်းမတော်မှာဖြစ်တာမှာတော့ကျွန်တော်တို့တန်ရတော့ရှိတယ်ကြာတန်ရတဲ့အဖွဲ့ရှိတယ်တေဆုံးတဲ့အဖွဲ့တော့မရှိဘူးတန်ရသွားတဲ့ဟာရှိတယ်ခင်ရလာလည်းကျွန်တော်တန်ရသွားတဲ့ဟာရှိတယ်အဲ့လောက်ပါပဲကြာဟုတ်ဖေးရုံပေါ်ရတဲ့ဟာရှိတယ်အဲ့မှာစိုးရင်ရတဲ့စိုးရင်ရထန်ရကြတဲ့သူတွေရှိပါတယ်ကြာ lambda maro soe ya tiao tan ne lu ya ro ma soe ya ma ya ma le lou jong mu xi yang de tinu song ye le ya xi ya a lu song de ne ma tinu khan zi ya mi mi de le xi ba de khan zi ya mu de xi de yang gong man de le yo ba ma ku long ma ro tinu lu khan zi ya mu de xi de ai khan zi ya mu mu de ba de 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 chao ya de ba
de chuo de tin lu de ma ro tan ne ne pye khan ya du ha lambda myo ne ga sit phet au chou ye ta win kan bo mu tiao phit pi lo te song twa de lu pho pya ja ba de VOE အနေနဲ့ဒါကိုအတိမပြုတ်နိုင်ပါဘူး။ဆေးဟုတ်ချုပ်ရည်မျိုးနယ်ဖြစ်တဲ့လှိုင်းသာယာမျိုးနယ်မှာလည်းတနင်္ဂနွေနေ့ည7နာရီလောက်တုန်းကတနက်ပစ်ခတ်မှုတချို့ဖြစ်ခဲ့ပါတယ်။လှိုင်းသာယာတမာကုန်းနားမှာဖြစ်တဲ့ဒီပစ်ခတ်မှုကိုခက်လန်းလန်းကနေမြင်တွေ့ခဲ့ရတဲ့ဒေသခံတယောက်က VOE ကိုအခုလိုပြန်ပြောပြပါဗျာ။တ
မာကုန်းနားဆိုတာဟိုတမက်ပစ်ခတ်တာကြားတယ်ဟိုအမှကျွန်တော်အပြင်ကိုကျွန်တော်လမ်းလျှောက်တဲ့ကိုထွက်ရတော့မှကြားတာကိုထွက်ချောက်ကြားတယ်အဲ့ဒီလိုဒီမှာဒီရည်ဘင်းတော်လာရင်တော့ညာတစ်ချက်မှတက်ပြေရရှိပါတယ်ဒီချက်ပဲမြင်အောင်ပြောလို့ကျွန်တော်မကြားနိုင်ဘူးသိခဲ့တယ်ရတော့ဘယ်လောက်ရှိတယ်ဆိုတာ
YGN PDF အဖွဲ့ကလှိုင်းသားရမှာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့သူတို့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်လူသမားတွေကိုဖိနှိပ်နေတဲ့လှိုင်းသားရဆက်မှုဇုံကဆက်ယုံပိုင်ရှင်တွေလာရောက်စုဝေးစားတောက်တက်တဲ့နေရာကိုအဓိကထားပြီးလှုပ်ဆောင်ခဲ့တာလို့လည်းဆိုထားပါတယ်ရန်ကုန်မြို့ထဲကမြို့နယ်တွေဖြစ်တဲ့တွန်တေးကောမှုရွှေပြည်သာလှိုင်းသားရအင်းစိန်မင်္ဂလာတုံသုံးခွာလှိုင်းကမာရွတ်နယ်လမ်းမတော်မြို့နယ်တွေမှာဧပြီလ9ရက်တောက်ချာနေ့ကစလို့ပြစ်ခတ်မှုနဲ့ပောက်ကွဲမှုတွေရှိနေတာပါအခုလိုပြစ်ခတ်တိုက်ခိုက်မှုတွေအပြင်ကြကြံပွဲတော်ရက်နီးနေချင်းဖြစ်လို့လဲရန်ကုန်တချို့နေရာတွေလုံခြုံရေးတွေပိုချထားတာတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင
်မဆုမြတ်မွန်တင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ကင်းပြင်းနဲ့၄ကောဘက်ကတိုက်ပွဲသတင်းကိုတင်ပြပေးပါဦးမယ်ကင်းပြည်နယ်မြဝတီခရိုင်လက်ကိတ်ကောမြို့တစ်ထဲမှာကရင်မြို့သားလွတ်မြောက်ရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဧပြီလ10ရက်တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကရင်ဒေသက1600ကျော်ထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ထွက်ပြေးတင်းရှောင်လာခဲ့ကြပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ KNU ကရင်မြို့သားအစည်းအဝေးနယ်မြေတွေမှာစစ်ကောင်စီတက်နဲ့နေကြားဆောင် BGF တက်ကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကရင်အမျိုးသားအစည်းအရုံးဘိုးကော်မတီဝင်လည်းဖြစ်တရင်းနယ်ပြည်ကြားရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ဖရိုကလေးဆေးကညနေပိုင်းအထိသူတိထားတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။တိုက်ပွဲကတော့နေ့တိုင်းနီးနီးလို့ဖြစ်နေတာပဲ။သို့တော့ညလည်းပဲကျွန်တော်လူစီကိုလေဖြစ်ကြတဲ့အချက်လက်တွေနဲ့ဒီကျင်းနဲ့မရောက်လာသေးတော့ကျွန်တော်တို့ထိခိုက်ဒဏ်ရာရရှိမှုရဲ့အခြေအနေတွေကတော့ကျွန်တော်တို့ကတိကျသိသေးတော့လေကျင်းနဲ့ပေါ့မှာပဲရှိခိုင်ပြီးတော့ကျွန်တော်တို့ပြောရတာပေါ့အဲ့ဒါတော့ဖြစ်နေတယ်ဆိုတာတော့သိကြတယ
်ဧပြီလ10ရက်နေ့တနင်္ဂနွေနေ့ကတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်ကရင်ဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်အခုရက်ပိုင်းထိုင်းနိုင်ငံဘက်ရောက်လာတဲ့စစ်ဘေးဒုက္ခသည်1600ကျော်ရှိသွားပြီဆိုပြီးစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်အခုလက်တော်ပေါ့နော်ဟိုကူလာတဲ့ဆစ်ဆောင်တွေပြီးခဲ့တဲ့ရက်ကကူလာတဲ့ဆစ်ဆောင်တွေဆိုနေရာဒီက5ခုပေါ့နော်အဲ့ဒီနေရာဒီက5ခုကတော့အုံဖန်ဘက်မှာ4ခုရယ်အဖုတ်ဘက်မှာတစ်ခုစုစုပေါင်းဆစ်ဆောင်ဦးရေက1600ကျော်ရှိပါတယ
်ဒီကနေ့ AB လ17ရက်နေ့မှာတော့မြန်မာစစ်ဘေးဒုက္ခသည်တွေရှိတဲ့နေရာဘက်ကိုထိုင်းရနာပိုင်တွေကတွားရောက်ပြီးအစားအသောက်အကူအညီတွေပေးခဲ့ပါတယ်တနင်္ဂနွေနေ့ကစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့စဉ်အတွင်းမှာ၄ကီကောမြို့တစ်နေရာနဲ့အနီးတဝိုက်မိခိုးမှုတွေကြောင့် KNU နဲ့ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်တွေနဲ့အဲ့ဒီဒေသကဒေသခံခြေရွာသားတွေမူးဝေအော့အန္နာရာရန်နာတွေဖြစ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကလည်းပြောပြပါတယ
်အစိတ်တင်တဲ့ဟိုဆိုင်းကိုပြတာပေါ့နော်အစိတ်တင်တဲ့ဆိုင်းတွေကိုပြတယ်မူးမူတွေအော့အန္နာအဲ့လိုမျိုးတွေဖြစ်တယ်တော့ရင်ငတ်တယ်အဲအငွေတွေရှူမိတာမိဘအငွေတွေအဝါရောင်အဲအငွေတွေရှူမိတဲ့လူတို့ကအခုဆေးကုနေရတယ်အဲအဲ့လိုလက္ခဏာမျိုးတွေတွေ့ရရွေးဘော်တွေစစ်သေးချောင်းနဲ့အဲရွာသားတချို့တွေအဲ့လိုမျိုးဖြစ်တယ
်မိဘအငွေတွေရှူမိတဲ့စစ်သေးဒုက္ခသည်တွေလည်းမူးဝေအော့အန္နာတွေဖြစ်ခဲ့ကြောင်းအကူအညီပေးနေသူတွေကပြောပြပါတယ်သူတို့ကမိဘအငွေတွေကြောင်းလို့ပြောပေမဲ့မူးမော်အော့အန်ရတဲ့အဓိကအကြောင်းရင်းကိုတော့ VOA ကတိကျအတိမပြုတ်နိုင်ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးမြောက်ရီခရိုင်လေးကေကော်နဲ့ကော့ကလိတ်မြို့နယ်တောင်ဘက်တွေမှာနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်လာတာဟာ3လကျော်ကြာပြီဖြစ်တယ်လို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးကြီးစံတွေကြားရောက်ခဲ့တဲ့အတွက်ဒေသခံတွေရဲ့အိမ်တွေလည်းပျက်စီးတာတွေရှိတယ်လို့ဒေသခံတွေထိခိုက်ဒဏ်ရာရသေဆုံးတာတွေလည်းရှိနေပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာ။ အခုဆက်ပြီးတော့မကွေးနယ်စကိုင်းတိုင်းအတွင်းမှာစစ်ကောင်စီကကြေးရွာတွေကိုလိုက်လံမိရှုပ်နေတဲ့သတင်းကိုပြောပြပေးပါမယ်။မကွေးတိုင်းပေါင်းမြို့နယ်နဲ့စစ်ဖြူမြို့နယ်အစပ်မှာစစ်ကောင်စီကနယ်မြေရှင်းလင်းပြီးကြေးရွာတွေကိုမိရှုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနှစ်ချောင်းကြေးရွာမှာလည်းစစ်ကောင်စီကနေအိမ်တွေကိုမိရှုပ်လို့နေအိမ်တရာကျော်မိလောင်ကျွမ်းခဲ့ရပါတယ်။ရန်ကုန်ကပြပို့တဲ့ဒီသတင်းကိုတော့နန်းလောင်ကပြောပြပေးပါပါခင်ဗျာ။
ဧပြီ6ရက်နေ့ကစစ်ကောင်စီကလက်နက်ထုတ်လုပ်ရမှာအုံပြတဲ့ပစ္စည်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းယူလိုက်တဲ့နောက်ပိုင်းမကွေတိုင်းပေါ့မြွနယ်တောင်ပိုင်းမှာစစ်ကောင်စီကအနေမြင့်ရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီကနေ့ဧပြီ7ရက်မှာလည်းပေါ့မြွနယ်နဲ့စိတ်ဖြူမြွနယ်ကြားမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တစ်ယောက်ကအခုလိုပြောပါတယ်
။ကိုယ့်အခြေအနေကတော့အခုကျွန်တော်ဒီရက်ရှိ10မိနစ်လောက်ကျွန်တော်တို့ဒီကြည့်လိုက်တာကျွန်တော်တို့ကျွန်တော်လည်းအဲ့ဒါနည်းနည်းရင်ဆိုင်မှုကနည်းနည်းလက်နဲ့ခရနည်းနည်းနည်းလို့မလို့ကျွန်တော်ကလည်းတက်ကြံဆုံနေရတယ်။တောင်မကဆက်ကြောင်းနဲ့မြောက်ဘက်ဆက်ကြောင်းနဲ့မူရာကိုပြောရတာဒီတောင်မကဆိုတာပတိမလာမကလာတဲ့ဆက်ကြောင်းကတဲ့ကြောင်းဟိုမြောက်ဘက်ကနေတက်ကုန်းဘက်ကနေပြန်တော်မကနေကိုနေဆက်ကြောင်းကတဲ့ကြောင်းပေါ့နေကြောင်းခွဲမထိုးတာပေါ့
။ဒီကနေ့မနေ့ပိုင်းတော့ကတော့စစ်ကောင်စီတပ်တွေဟာစိတ်ဖြူမြို့နယ်နေနမိတ်အဆုံးဖြစ်တဲ့ရှင်လကျေးရွာကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့ပေါင်းမြွနယ်တဲကတောင်ချိုကျေးရွာကိုဝင်ရောက်လာပြီးနေအိမ်တွေကိုမိရှို့ခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။အဲ9နာရီဒီမှာ32မိနစ်မှာသူတို့ရွာထဲကိုရွာရွာထဲကိုတက်သွားတယ်။တက်သွားပြီးတော့အဲ့ဒီရောက်တွေကိုကျွန်တော်တို့ရွာဟိုဒီမှာတောက်တဲ့မိတောက်တွေကဟိုအလောက်10နာရီ12မိနစ်ကျမှအဲ့လိုမိတောက်တွေတက်လာတာ။အဲ့ဒီမျိုးရံကိုအဲ့မှာသိပ်မျိုးမျိုးနယ်နဲ့ကျွန်တော်တို့ပေါင်းမြွနယ်နဲ့တောင်ဘက်မြောက်ဘက်တောင်ဘက်ကရှစ်လကျွန်တော်တို့ကဟိုတောင်ကျိုးအဲတောင်ကျိုးမှာရှင်းလာဘက်ကနေမှသူကလက်ဝန်းလာတာဟုတ်တယ်ဟုတ်တယ်ရှင်းလာနဲ့တောင်ကျိုးကသူတို့လမ်းကျောင်းသူတို့လာတဲ့လမ်းကျောင်းကတဲတယ်အကုန်ဆုတ်ခဲ့တယ်။တိုက်ကြမပြေဘူးဗျာတဲပေါ်တယ်ကတခုမှမရှိကျွန်တော်တို့မှာ
စစ်ကောင်စီကအနေအိမ်တွေမိရှို့တာကြောင့်တောင်ချိုရွာကနေအိမ်16လုံးမိလောင်ကျွမ်းသွားပြီးရှင်းလာရွာမှာလည်းနေအိမ်အလုံး20နီးပါးမိလောင်ကျွမ်းသွားပါတယ်။ဒါအပြင်နေ့လယ်ပိုင်းမှာတောင်ချိုကျေးရွာနဲ့နမိုင်လောက်သာဝေးတဲ့ဘုမယ်ရွာနဲ့အင်းငယ်တောင်ရွာကိုလည်းစစ်ကောင်စီကမိရှို့တဲ့အတွက်နေအိမ်တွေမိလောင်ကျွမ်းနိုင်ရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မကွေတိုင်းပေါ့မြို့နယ်တမားတော်ကျေးရွာအနောက်တောင်ဖက်မှာတော့မြမအရင်နားနဲ့တဘာဝတန်ွေလုံငန်းပိုင်းရေမောင်းနှင်ပို့ဆောင်ပေးတဲ့ပန်းဆက်ရုံကို PDF တွေကလက်လုံမိုင်းနဲ့ဖောက်ခွဲဖျက်ဆီးခဲ့တာကိုတော့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မကွေတိုင်းနဲ့ကရက်စကိုင်းတိုင်းထဲမှာလဲကလေးမြို့တောင်ပိုင်းကနှစ်ချောင်းကျေးရွာမှာလဲဒီကနေ့ဧပြီ7ရက်မှာစစ်ကောင်စီကနေအိမ်တွေကိုမိရှို့တဲ့အတွက်နေအိမ်150နီးပါးမိလောင်ကျွမ်းခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။နေအိမ်ကခုထိတော့စည်ရင်းကောက်တုံးပြဟိုကလဲစစ်ကြောင်းကလဲတိတ်ပြီးရွာနဲ့လွတ်လွတ်ကင်းကင်းမဟုတ်သေးတော့ခုမှပဲဝင်ကြစစ်ကြတော့ပြဆိုတော့ခန်းမှန်းကျေတော့အင်ချီ100နဲ့150အတွင်းမှာလောင်နေလို့ခန်းမှန်းပါဗျာ။သူတို့ကမနည်းကကလေးကဟိုဆိုလူငယ်ရဲ့ရတရပတ်ရှိပါပြီသူတို့ဒီတောင်ပိုင်းခံခေါ်နေဆက်ကနေဒီမှာကလေးမျိုးကကိုစစ်ကြောင်းပြန်ပြီးတော့ဆုတ်လာတယ်ဗျာပြန်ဆုတ်လာအဲ့စစ်ကြောင်းအရင်ကကလေးကနေတွားထားတဲ့စစ်ကြောင်းကျွန်တော်တို့ရွာနှန်းရောက်တာမနည်းကညနေကစရောက်တယ်ခီးပေးမှုတချို့ရှိတယ်အဲ့ဒီမှာမနည်းကညနေကစပြီးတော့သူတို့ရွာကိုမိရှို့တယ
်စစ်ကောင်စီကနှစ်ချောင်းရွာကိုမိရှို့တာ3ချိန်မြောက်ဖြစ်ပါတယ်ပထမအချိန်တုန်းကနေအလုံး30ကျော်နဲ့ဒုတိယအချိန်မှာတော့နေအိမ်90ကျော်နေပါမီလောင်ကျွမ်းခဲ့တယ်လို့အခုတစ်ချိန်ကအများဆုံးမီလောင်ကျွမ်းတာလည်းဖြစ်ပါတယ်။ကလေးမြို့တောင်ပိုင်းကနှစ်ချောင်းနှစ်မြောင်းချောင်းကွကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုနေမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်။စစ်ကောင်စီတပ်တွေမကြာခဏနေမြေရှင်းလင်းတာတွေလုပ်လို့ဒေသခံတွေဟာနေရပ်တွေကိုဆွန့်ခွာပြီးတော့ဘေးလွတ်ရာကျေးရွာတွေနဲ့ကလေးမြို့ဘုံကိုပြောင်းရွှေ့နေထိုင်ကြတဲ့အတွက်ကျေးရွာသားအနေငယ်သားရွာမှာရှိပါတော့တယ
်။နန်းလောင်ကနေပြီးတော့စကိုင်းတိုင်းနဲ့မကွေးတိုင်းတွေအတွင်းမှာစစ်ကောင်စီကကျေးရွာတွေကိုမိရှုပ်နေတဲ့တဲ့င်းကိုပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတိုးမြင့်နေတဲ့အခြေအနေတွေကိုပြောပြပေးတော့ပါမယ်
။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်တရိထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလတ်စီးကိုလာတွယ်ကတ်တာကနေစပါတယ်။ပရိုတိန်းလက်တံလေးတွေကကလတ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင့်ကြောင့်တော့မဖြစ်ပါဘူး။ဒါပေကလစီကပိုးကိုသူ့တဲကိုပေးဝင်လိုက်ပါရင်ဒီမှာပိုးကပွားများအောင်ဆလုပ်ပါရင်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံမှန်မထွက်ခင်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်တချို့မာရီမှုကပရိုတိန်းလက်တင်တွေမှာဖြစ်တတ်ပါတယ်တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်တချို့ကြပိုးပြောအဝင်ခွင်ကျဖြစ်စေပါတယ်ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါ
ဒါကြောင့် Britain တောင်အာဖရိကနဲ့ Brazil တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့နေရာဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ Virus ပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးက Protein လက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ Protein လက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုဟိုခန်ဆွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ protein လက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်ဆွမ်းအားစနစ်က protein လက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ဒီအမေရိကန်တန်ခါနဲ့ဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီကအလုံးစုံရေးတွေတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းကိုပြောပြပါမယ်။ရခိုင်ပြည်နယ်မှာရခိုင်တိုင်းသားလက်နက်ကိုင်အေအဖွဲ့ထိန်းချုပ်မှုတိတ်မရှိတဲ့ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာအသွားအလာတွေတင်းတင်းကြပ်ကြပ်ဆစ်ဆင်းနေတာကြောင့်လမ်းသွားလမ်းလာတွေနဲ့ခီးတဲ့တွေအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးကတော့ကျန်းမာရေးနဲ့လုံခြုံရေးအတွက်ဆစ်ဆင်းနေရတာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့အေအေအကြားနယ်မြေစိုးမျိုးနယ်မြေစိုးမိုးရေးအပြန့်နေကြတဲ့ကြောက်ဖြူမြို့နယ်ကအခြေအနေအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်အဝင်ကြောက်တလုံးစစ်စေးဂိတ်မှာလမ်းသွားလမ်းလာတွေခီးတဲ့တင်ကားတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးအခုနောက်ပိုင်းတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်လာနေတယ်လို့ဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာကိုတိုင်စစ်ဆေးခံခဲ့ရတဲ့ကြောက်ဖြူဒေသခံတူကနိုင်ဝက်လောက်ကြောင်စစ်ဆေးမေးမြန်းတာခံခဲ့ရတယ်လို့ပြောပါတယ
်။သူတို့ကျွန်တော်တို့ဝင်လာနေလောက်ကြတယ်ဆိုပြီးအဲ့ဒီလည်းရှိရပြီးရင်ကျွန်တော်မှဒီစစ်ဘုတ်တွေအနေမကောင်းလို့ဆေးတွေပါတည်ဆောင်လာတဲ့ဒုက္ခနဲ့ပြည်အရှေ့စာဝတ်ဗမာလေးဆိုပြီးရည်တာတွေပါလည်းရှိရကိုရအဲအဲ့အရင်ဆိုင်ပြီးပြည်သူတို့ဒီနေတဲ့နေရာခေါ်ပြီးရဟောနိုင်ဝဲလားကြာပြီးသူရည်တာတွေပါလည်းရှိသူအထက်ကလူကြီးခေါ်လိုက်ရဘူးလားအဲ့လိုပြောရတာရှိတယ
်ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကတော့ဒေသခံတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်အခုလိုစစ်ဆေးမှုတွေလုပ်နေတာဖြစ်တယ်လို့ VOA ကိုပြောပါတယ်
ကိုဗစ်နဲ့ရန်စီတို့ကြိုးပါခင်ဗျ။အမရေးတို့ပေါ့။အမရေးကတော့ကျွန်တော်တို့ကိုဗစ်တွေလိုရင်လိုစလို့များများဖြစ်ပါတယ်။ဒီပုံမှန်အပြင်တော့ဟိုပုံမှန်နည်းနည်းဟိုနိုင်ဒီအခြေအနေပေါ်ကြည့်ပြီးယောဂအခြေအနေပြန်ပေါ်မှုတွေပဲသိမရှိဘူးဆိုတော့ဟိုဇူအတာလောက်ပဲတော့ပါလက်မှတ်ကြည့်အောင်တော့
ဟုတ်။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါပထမလိုင်းစတင်ခဲ့ချိန်ကတည်းကမျိုးရဲဝင်သူတွေကိုကိုဗစ်ကပ်ရောဂါစီးကမ်းတဲ့အညီလိုက်နာသလားဆိုတာစစ်ဆေးဖို့ကြောက်တလုံးဂိတ်ကိုဖွင့်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာတော့ကျန်းမာရေးဝန်ထမ်းတွေအစားစစ်သားနဲ့ရဲတွေကစစ်ဆေးနေတာပါ။စီးလာတဲ့ సైకిల్ ကားစရာတွေကိုပါဖွင့်လက်စစ်ဆေးနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ
။ပင်လုံးရဲ့တော့တော်တော်လေးဖြစ်တော့ကွာ။လော်လမုံမရှိဘူးလို့ခံကြရကုန်လို့အရှင်။အဲဆိုအစီတောင်းကျော်အဲ့လိုလောက်နေတာအထွေတော့တပါလေသူစင်းနေကြတာစစ်ရဲဆိုတာလေ။လော်လမရှိတယ်တော့မခံကြရဘူးကွာ
။ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့နဲ့စစ်တပ်အကြား2019ခုနှစ်ကအပြစ်ခတ်ရပ်ဆဲပြီးတဲ့နောက်အေအေအဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုအာရုံစိုက်လှုပ်ဆောင်နေပါဗျ။အေအေအဖွဲ့အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေ၊ရှေ့နေတွေ၊ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုလည်းမြို့နယ်အလိုက်ဖွင့်လှစ်ထားပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းထက်စာရင်တောင်ပိုင်းမှာတော့အေအေရဲ့ဩဇာကအတော်လေးနည်းပါဗျ။တောင်ပိုင်းမြို့နယ်တချို့မှာ ULA အေအေတရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးနှောက်ယှက်နေတယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်တုခကမတ်လ5ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောခဲ့ပါတယ်စစ်ကောင်စီဘက်ကဆက်ပြီးနှောက်ယှက်နေမယ်ဆိုရင်တင်းမာမှုတွေကနေတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းအေအေအဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောကြားခဲ့ပါတယ် ULA AA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေမလုပ်နိုင်အောင်စစ်ကောင်စီဘက်ကတားဆီးနေတာကြောင့်အေအေအဖွဲ့နဲ့စစ်ကောင်စီအကြားအခုနှစ်2022ခုနှစ်ထဲမှာတိမ်မာမှုတွေမြင့်တက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချာရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေနောက်ဆုံးအခြေအနေတွေကိုတင်ပြပေးကြတာဖြစ်ပါတယ်ခင်ဗျာ။မကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုကြောင်းလို့ရယူပါ။တရချင်တို့ခုနားဆင်နေကြတာကတော့
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပါခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့
ပြီးဆုံးနိုင်သေးတဲ့ကမ္ဘာလုံးဆိုင်ရာကိုဗစ်ကရောဂါကြီးနဲ့ဆေးရနာသိမ်းမှုတို့နဲ့ရင်ဆိုင်နေရတဲ့အတွက်အတာတကြံမဆင်နွှဲနိုင်တာနှစ်နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီနှစ်မှာလဲတော်လန်တကြံအဖြစ်ဆင်နွှဲကြဖို့ဆေးရနာသိမ်းမှုစတင်တော်လန်နေသူတွေကတိုက်တွန်းနေကြပါတယ်။2019နှစ်အတွက်အတာတကြံအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုကျော်က ဒါမဲ့တကြံပွဲတော်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့တရင်တော်မဆူကိုဆက်ပြီးပြောပြပါမယ်ကျွန်တော်ကြော်ကြော်သိမ်းပါရောဂါကပေးကြောင့်2018ခုနှစ်တုန်းကတကြံရေကစားဖို့ကန့်သတ်ခဲ့ရတာကနေဒီကတဲ့2018ခုနှစ်တုန်းကလည်းကိုဗစ်ကပေးအပါအဝင်အာဏာသိမ်းကာလဖြစ်ခဲ့လို့တကြံပွဲတော်မကျင်းပနိုင်ခဲ့ပါဘူးစစ်ကောင်စီဘက်ကတော့အခုနှစ်တကြံပွဲခန်းနာကိုကိုဗစ်ကရောဂါစီးကံတွင်နဲ့အညီက က်တွေဆောက်လုပ်ပြီးတော့ပြင်ဆင်နေပါတယ်။ဤပြီးလ13ရက်နေ့ကနေ16ရက်နေ့ထိကြာရောက်မဲ့တကြံပွဲတော်အတွက်ရန်ကုန်မြို့မှာပုဂ္ဂလိကတကြံမန်တပ်ကြီးတွေဆောက်လုပ်တာမတွေ့ရပေမဲ့ဟိုတယ်ကြီးတချို့နဲ့လူငယ်တွေစုဝေးရာဘာနဲ့ကလပ်တချို့မှာတော့တီးတန့်တကြံပွဲလုပ်မဲ့အစီအစဉ်တွေရှိပါတယ်။ရန်ကုန်မြို့ကလူငယ်တူဖြစ်တဲ့မတ်တင်စာကတော့ဆရာနာတိန်အုပ်ချုပ်နေချိန်မှာပြောစရာအကြောင်းမရှိတော့မှုဒီနှစ်တကြံပွဲကိုသူဆင်နွှဲမှာမဟုတ်ဘူးလို့ပြောပါတယ်။
အော်ညီမတို့ကဒီလူနေနဲ့လောက်ရမဲ့ရဲကတော့နော်ဒီစစ်ကောင်စီကကျင်းပတဲ့ဇန်ပွဲမှာပါဝင်မဆင်နွှဲဖို့ပေါ့ခရီးဟာလေးချက်ပေါ့ညီမတို့လည်းဒီသရိုးစီအာနာပြန်မရမရှင်းပေါ့နော်ဒီမိုကရေစီနေရာမရှင်းတော့ကျော်ပွဲရှင်ပွဲတွေဇန်ပွဲတွေပါလေဒီနေ့ပါဝင်ဆင်နွှဲဖို့မရှိပါဘူးရှင်ဟုတ်ခီးတွေပါလေလည်းမတော်ရှိဘူးရှင်စိတ်မလောင်တော့လေ
ရန်ကုန်မှာကြံပွဲလုပ်ဖို့ပြင်ဆင်ထားတယ်လို့လူပြောများနေတဲ့နေရာတွေကတခုဖြစ်တဲ့ရန်ကုန်မြို့နယ်က Honey Nest Bar ကိုတော့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ညပိုင်းတုန်းကနှစ်ကြိမ်ဖောက်ခွဲခံခဲ့ရပါတယ်။ဖောက်ခွဲမှုလုပ်ခဲ့တဲ့ရန်ကုန်ခြေဆိုင် Dark Shadow တောက်ကြားအဖွဲ့ကတော့အပြစ်မဲ့ပြည်သူတွေမတရားတပ်ဖြတ်ခံနေရချိန်မှာရော့ပွဲ၊ရွှင်ပွဲ၊ကြံပွဲကျင်းပဖို့ပြင်ဆင်နေတဲ့နေရာကိုပြည်သူတွေရဲ့သတင်းပေးမှုနဲ့ဖောက်ခွဲခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတဝန်းစစ်ကောင်စီအပေါ်ဆန့်ကျင်သူတွေကိုဖမ်းဆီးထောင်ချတာတွေလူပေါင်းထောင်ချီအိုးရင်စွန့်ထွက်ပြေးနေကြရတဲ့နေနေရှင်းလင်းမှုတွေရှိနေခြင်းအကြံပွဲတော်ကိုသဘေမောက်ကြဖို့တက်ကြွလှုပ်ရှားသူတို့ကလည်းစော်ဩနေကြပါတယ်ကပ်ဘေးနဲ့နိုင်ငံရေးပြိပခအခြေအနေတွေကြောင့်နှစ်နှစ်ဆက်တိုက်မကျင်းပနိုင်ခဲ့တဲ့အကြံပွဲတော်ကိုဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါစိုးရင်စရာတိတ်မရှိတော့လို့တချို့ကအကြံကာလအတွင်းခရီးသွားဖို့ပြင်ဆင်နေကြပါတယ်ခရီးသွားလုပ်ငန်းအများစုကတကြံကျဲအတွင်းပြည်တွင်းမှာရှိတဲ့ကမ်းခြေတွေစီလက်ပတ်နိုင်ဖို့အေဘီလာမတိုင်ခင်ကတည်းကခီးစဉ်တွေကိုကြိုတင်ရောင်းချနေတာပါခီးတွေတွေသွားများတဲ့နေရာတွေကပကံဒေသမှာတော့နေမြေတည်နေပေမဲ့လည်းအကြံပွဲတော်အတွက်ပျော်ပွဲရွှင်ပွဲအစီအစဉ်တွေမရှိသလိုအခုချိန်အထိခီးသွားဝင်ရောက်မှုကလည်းပုံမှန်ပဲရှိတယ်လို့ဒေသခံတူဖြစ်တဲ့ကိုထွတ်ကပြောပါတယ
်ခီးသွားဝင်လာလေအပြင်မှာတော့ဘုတ်ကင်းနေပြည်နေတယ်ဗျာကြားလာပဲရှိတယ်တကယ်ဝင်နေဝင်နေဆိုတာသိချင်တယ်ဘူးကိုယ်ပိုင်တွင်လည်းဒုညကြများတယ်လူကြီးအဲ့လိုပဲထက်တယ်လीနည်းနည်းပဲမြင်တယ်သူထူးခြားခြားဆိုရင်တော့ကျွန်တော်ကသိရတယ်အဲ့လိုဘုတ်ကင်းနေထားနေပါရင်ထူးခြားခြားပြောင်းလာပြီဆိုတော့အခုလည်းကျွန်တော်ထူးခြားခြားပဲလို့အုံဘုတ်ကင်းကိုပြုံးဝင်နေရမျိုးဗျာတော့အခုသေးဘူးဒီကနေ့ရလည်းအခုကတော့ဘာမှကိုမပြောဘူးငြင်းနေကြတာအေးစီစီပဲပြောကြတယ
်မွန်ပြည်နယ်မှာတော့မွန်ပြည်သစ်ပါတီထိန်းချုပ်နယ်မြေအတွင်းမွန်ရိုးရွာတကြံပွဲတော်ကိုဆင်နွှဲဖို့ပြင်ဆင်နေတယ်လို့ဒေသခံကိုဝနာကပြောပါတယ
်ဒီကနေ့ကပြင်းထန်တဲ့စစ်ပွဲတွေမဖြစ်တော့အခုလူဝဲကအတကြီးပိုင်းကအတန်တကြံ
แต่จะบอกว่าเป็นว่ากูอาทิตย์มาเลยทำไมเราสอบดีที่เนี่ยนั่นนี่เราลงกันดีโควิดกันละถ้าจะกันละเพื่อจะมุ่งรู้ว่าดีจะเป็นเพื่อนรู้ไม่ยากเลยไอ้ก็ที่นี่จะเจอสิ่งที่เห็นรู้ว่าดีเป็นคนรู้ยากนะเพราะเป็นเพื่อนตัวเองดีไงไปนะที่จะการดีต้นเลยนะจ๊ะดูแลไปแม่ดูที่ไปอยู่ดีคงจะเอาดีไปพยายามจะทำมันจ๊ะไอ้ดูเลย
ดีมั้งยูยาตะเจียนพอแต่ชิบาร์เลยมุมอีเดปาตียาเลยทัวร์วารีในเมริกาลงวัดว่าเราจะมุ่งไปหรอที่ดูดีกันไอ้ดีบางวันสักกูจะมาชี้ตะยองยังบอกผมเนี่ยยังมีความเห็นสิ่งจริงๆมาเลยทางนู้นตะเจียนพอเราจะมาบุทางอันนั้นไปดีที่สิ่งนี้เลยอาจารย์ทางนี้เอาเงินเพื่อชิบุรีสิกาตียาบาร์เลยเสียหน้าเต็มหน้าใจทางนู้นตะเจียนเนี่ยในงานนั้นจิมบาร์เมนต์เจียนพอเรามา ผู้บังบ่าวนี่มันอยู่บ่เอ็นเซนทองด้วยในงานยังเจ้าหน้าที่ก็ตัวเราทุบยันท้าบาร์เลยตู้ยองเปลี่ยวชื่นเสียจริงๆอาดมาเปลี่ยวชื่นเสียจริงๆพี่ดามูรู้นี่เนี่ยบางวันสุนเนี่ยมันโมโหผู้รู้เลยเจ้าหน้าที่บาร์เลยทองนี่ที่อายุนี่มันมูลัยบาสองวันนี้เด็กชินิดูก็ตัวมีนด้วยแก่เลยทองนี่จะจำไว้เป็นสมุทรเชนิกูเปลี่ยวบาร์เลยทองนี่มาแล้วอันนี้จะเป็นเรื่องเดียวเลยแต่ว่าเราไม่เชื่อในเนี่ยเนาะเราไม่เชื่อในเนี่ยตัวทางอาจารย์อ
အားထောင်နေမှာအဲဒီတမတို့အမှုစစ်တဲ့အားကစားရုံနေမှာအမှုစစ်တဲ့အဲဒီထိုင်ပုံလေးသဘောလေးလေးကလည်းထိုင်နေပေါ့နော်အဲ့ဒါလေးအကုန်လုံးသူတို့တွေတိတ်နေပြီးတော့အဲ့ဒီမှာတန်ချင်းလေးတွေလုပ်တယ်အဲလုပ်ပြီးတော့မှသူတို့တွေဒီတခုဘောနော်အခမ်းအနားတခုလုံးတလုံးမျိုးရုပ်ပြင်းနေပေါ့နော်အဲ့ဒီမှာကအကတိုက်တာဘာလို့ရှိရလို့ပြောတတ်ကြတယ်ဟုတ်အပြောတဲ့ကြံကိုတော်လန်တဲ့ကြံဖြစ်ဖြစ်တန်း
Abiyo the Jan Do Nyan San, Tolan the Jan Pidu Adan Sure Sadari Kaisan Birole, Tidar Chuma Sana Potu Dari Shigevari. D. Chen Ha, Pyoyame Chim Holu, Sikong Siga Jimbare the Jan Bori Mama Bawimbo, Munya Dagdu, Jana Damaga Ugata, Kudan Jo Uga, Taidomare.
Mandika General. ဟိုတကြံကျိုးရောက်ကိုစစ်ကောင်စီရဲ့လက်ကျွန်တော်ဟိုကောင်းကောင်းကြီးမကျင်းပနိုင်ရဲ့ဘူးကျွန်တော်ပြည်သူတွေကလည်းဒီတကြံမစောလန်းတကြံဆိုကြောင့်သွေးမောက်ခင်ရှိတယ်ဆိုတော့ဒီနေ့မှာလည်းကျွန်တော်အဲ့လိုပုံစံမျိုးဟိုဖန်ပြီးပဲအဲ့လိုပုံစံမျိုးနဲ့ဆက်သွားဖို့ရှိတယ်ပေါ့လေဒါပေမဲ့စစ်ကောင်စီကဒီတစ်နှစ်ကျော်ကာလအုပ်ချုပ်လာတဲ့ကာလမှာသူတို့ကပြည်သူလူထုကိုသူတို့ထိန်းချုပ်န
ျွန်တော်စီကောင်စီနဲ့ကျင်းပါတဲ့တစ်ချက်မတ်တပ်တွေမှာကျွန်တော်ပြည်သူတွေကဟိုပြည်ပရှင်ရှင်နဲ့တွားရောက်ပြီးတော့မကဲကြဘူးဒါတွေအားလုံးကိုကျွန်တော်ဆက်ကျင်ကြဘူးဟိုကျွန်တော်တို့ဒီတော်လိုင်းကြီးတစ်နှစ်တာကာလပတ်လုံးမှာပြဆက်ခဲ့ရတဲ့ပြည်သူတွေရဲ့ဒီမိုကရေစီတွေကောင်းနေအသက်သွေးကြွေးတွေကိုဟိုကျွန်တော်တို့ဘာဖြစ်ဖြစ်ဟိုစာနာတော်အားဖြင့်ဒီဟိုစီကောင်စီရဲ့အပြော်တစ်ချက်မှာကျွန်တော်တို့လုံးဝငြင်းဆန်ကြဘူးအဲဒါကျွန်တော်ပြည်သူကိုကျွန်တော်ပြောချင်ပါတယ်ဟုတ
်ပြီးခဲ့တဲ့2021ခုနှစ်တကြံကာလတုန်းကတော့အတာအိုးတပိတ်သွေးမတိတ်တပိတ်မုံလုံးရေပေါ်တပိတ်ဝန်နေခြင်းတပိတ်စူတောင်းတပိတ်ဆိုပြီးပုံစံမျိုးစုံနဲ့တကြံအကျိုးနေ့ကနေ23ရက်နေ့အထိတော်လန်တကြံတပိတ်မှာပါဝင်သူတော်တော်များများရှိခဲ့ပါတယ်အခုနှစ်တကြံပွဲတော်မှာလည်းမြို့ဦးတော်လန်ရေးမှကြာဆုံးသွားသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်ဖိနှိပ်ခံနေရတဲ့လူဒန်းစားတွေနဲ့အိုးအိမ်ဆွန့်ထွက်ပြေးနေရသူတွေကိုစာနာတဲ့အနေနဲ့စစ်ကောင်စီရဲ့ပျော်ပွဲရှင်ပွဲတွေမှမပါဝင်ကြဘို့အေဘီလာအစကတည်းကလူလူကြားလှုံ့ဆော်မှုတွေရှိနေတဲ့အကြောင်းဒီတဲ့ဘာရဲ့ဒရင်တော့မှတ်စုစီစဉ်ကနေတင်ဆက်လိုက်ပါတယ
်။ဒရင်တော့မှတ်စုစီစဉ်ကိုကိုကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အစည်းအဝေးကဏ္ဍကိုတင်ပြပေးပါဦးမယ်။ပို့ကုန်ရငွေနိုင်ငံခြားသုံးငွေကိုအလုံးလုံးရဲ့တည့်ရဲ့အတွင်းမြန်မာကျပ်ငွေနဲ့လွဲပြောင်းရမယ်ဆိုတဲ့မြန်မာမဟုတ်ဘဟုပန်ရဲ့ရုပ်တရက်ထုတ်ပြန်ချက်ကြောင့်အရှင်ရနေတဲ့ပြည်တွင်းကောက်ပဲသီးနှံဈေးကွက်တုံ့ဆိုင်သွားပါတယ်။ပို့ကုန်ဝင်ငွေဈေးကွက်ကျပေမဲ့လက်ခံထားပြီးသားပြပအမာတွေကိုမဖြစ်မနေပို့ကြရမယ့်အခြေအနေရှိနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
ကြီးရင်းမှနေထိုင်သူတွေရဲ့နိုင်ငံခြားသုံးငွေဝင်ငွေတွေကိုသတ်မှတ်ငွေလဲနှုတ်နဲ့အလုတ်လုတ်ရဲ့တရက်အတွင်းမြန်မာချက်ငွေနဲ့လဲရမယ်လို့ဗဟိုဘဏ်ကအေဘီလာ3ရက်နေမှာညွှန်ကြားလိုက်ပါတယ်သမတ်ငွေလဲနှုန်းကပြင်ပပေါက်ဈေးထက်ယွန်းနေနေတာကြောင့်ပြပကုန်တင်ပို့သူတွေအတွက်အထင်အရှားတဲ့အနေအထားဖြစ်ပါတယ်။ဒ
ဒီကျညာချက်ထွက်လာပြီးတဲ့နောက်ပြပတင်ဖို့မှုအရှင်းကောင်းနေတဲ့ပြည်တွင်းကောက်ပဲတင်းနံဈေးကွက်အတွင်းမှာတော့ဈေးအနှဲငယ်ချပြီးရောင်းဝယ်အရှင်ရော့သွားပါတယ်အခြေအနေနဲ့ဈေးနှုန်းကိုစောင့်ကြည့်ကြတဲ့အနေအထားမှာရှိပါတယ်
ဒီကောအပေါ်မှာတော့လက်တလောတော့ဆက်ခတ်တော်တယ်မှာဈေးတော့အကြပ်ပတ်တွေဥတည်သွားတယ်မှာတမမတချို့အရေးဒေသတွေလည်းဟိုမြေစကားဆိုရင်6000
ဘိုးပန်ရဲ့နိုင်ငံခြားငွေစီမံခန့်ခွဲမှုဆိုင်ရာကြီးညာချက်ဖြစ်တဲ့နိုင်ငံခြားသုံးငွေကိုမြန်မာချက်ငွေနဲ့လဲလှယ်ဖို့ညွှန်ကြားပြီးနောက်ပြပတင်ပို့မှုအကောင့်နေတဲ့မှတ်ပဲဈေးလဲကျသွားပါတယ်ဒါပေမဲ့မှတ်ပဲဈေးကပြန်ပြီးဥမော်လာတာကြောင့်ပို့ကုန်ရငွေဈေးကျတာကြောင့်တင်ပို့ကုန်စီတွေဈေးကျမယ်လို့တတိချမပြောနိုင်ကြောင်းလဲနေကုန်တယ်တို့ဖြစ်တဲ့ဥပိန်ကျန်ကယူဆပါတယ်
ကောင်းတဲ့တဲကိုရန်ကုန်ဈေးသသိန်း3000 4000ကြီးကျသွားတယ်ဒီခုလက်ရှိဈေးပေါ့နော်ကောင်းတဲ့တဲကိုသသိန်း4000 6000ကြီးကျတက်လာတယ်ဆိုတော့သသိန်းတဲကို10000လောက်ကျတက်တာလေဒါကကျွန်တော်ပို့ကုန်ရငွေတစ်ခုတည်းကျလို့ဟိုဈေးကိုကွန်ပျူတာ export PC တစ်ခုကျသွားမယ်လို့ပြောလို့မရဘူးပို့ကုန်ရငွေဈေးတက်လာလို့ကွန်ပျူတာတစ်ခုဟိုဈေးလုံးဝတက်သွားမယ်လို့ပြောလို့မရအောင်အခြားသောအကြောင်းအရာတွေပေါ့
ပဲလို့အားရောင်းလို့အားတွေရှိမယ်နိုင်ငံတကာဈေးကွက်တွေရှိမယ်ဒါတွေကိုကြည့်ပြီးတော့မှဟိုချုံုံတုံးတက်ပြီးမှပြောလို့ရမယ်အခုအနေထားကိုကြည့်ချင်းအားဖြင့်မပေးရပါတကပြသွားတာပါအပေးလည်းအစုပို့ကုန်ပဲပို့ကုန်ပဲလीပို့ကုန်ရငွေဈေးကျတဲ့အချိန်မှာမပေးရပို့ပို့ကုန်ရငွေအန်တူပြီးတော့ဈေးပြန်တက်လာခြင်းကရောင်းအားနေပြီးဝယ်အားများတယ်လို့ကျွန်တော်တို့ကောက်ချက်ချလိုက်ရပါတယ်မှာပို့ကုန်ရငွေဈေးကျတာကြော
ပိုးတက်စီတို့လိုမရှိမဖြစ်ကုန်စည်တွေကရေးတက်တာကြောင့်ရောရှားပါးတာကြောင့်ရောလေသမားတွေပုံမှန်အတိုင်းမသုံးနိုင်ဖြစ်နေကြပါတယ်။ဒီရဲ့နောက်ဆက်တွဲကတော့တီးနှံထွန်းလုံးကြတယ်လို့လေသမားတို့က VOA ကိုပြောပါတယ်
။ဒီဩတာပြည့်ချိန်နဲ့မတူရတာရေဒါကြီးမှပိုးတက်လို့ပိုးတက်စီတွေပါတော့ဝေလို့ဖြစ်တာတွေရောမထမ်းတာတွေကိုအမျိုးရောတီးနှံထွန်းလုံးတော့ဒါရိုးနေတယ်။ဒီလိုတင်းတင်းမှုကသူမရှိကြဘူးလေတက်ပြီးရင်ပြည့်သားတော့ဟောဘူးအထွတ်ထိပ်သားနေတော့တရားထွတ်တယ်လို့ချက်ခွေတော့အလိုမျိုးလေးဒီကို
အထွတ်နှုတ်ကြတယ်ဆိုတဲ့ခမန်းချက်နောက်ပြိပတင်ပို့ရေးအတွက်အမှားလက်ခံထားပြီးသားတွေကိုမဖြစ်မနေပို့ချရမှာကြောင့်မိုးစဘာကတော့တိတိတသားဈေးချမှာမဟုတ်ဘူးလို့လဲဈေးွက်အတွင်းမှာယူဆနေကြပါတယ်။နေကုံတဲ့တူးဖြစ်တဲ့ဥပိန်ကြိုင်ကအခုလိုယူဆပါတယ
်။မိုးစဘာမကြားဟုတ်ကဲ့ရှိတဲ့ဟိုဆက်တွေကလည်းဒီအကယ်၍နောက်ထပ်လုံးကြီးလာဝယ်လဲသူတို့ရောင်းဖို့တော်တော်အားနည်းဝါပါပြီ။နောက်ရန်ကုန်စံစင်းတက်ရင်လည်းအော်ရန်ကုန်ဆန်ဖြူချိတ်ပြီးရောင်းဖို့တော့အားနေဝါပြီ။ဘာကြောင့်အားနေဝါလဲဆိုတော့သူတို့ရှိမှကြံတဲ့လက်ညာစကားကသူတို့ကိုဝင်မိုးဆောင်ဟိုဝေယူအပ်ပေးတဲ့အထက်ဒေသအညာရက်ဒေသကိုအဲ့ဒီကဆန်ဆန်ဖောက်တဲ့တွေကိုသူတို့ပေးဖို့လောက်ပဲကြံပါတော့တယ်။အဲ့ဒါကြောင့်ဝေမိုးစဘာကဒီကုန်ကျန်းလက်ကျန်နေပြီးတော့ဟိုနောက်ပေါ်လာမဲ့မျိုးစဘာကိုတွားပြီးတော့မချိခိုက်တော့ဘူး။မျိုးစဘာဈေးကိုချိခိုက်ကြအကြောင်းမရှိတော့ပါဘူး။
နိုင်ငံခြားဝင်ငွေတွေကိုတရက်အတွင်းမြန်မာငွေနဲ့လဲရမယ်ဆိုတော့ဘိုးဘိုင်းရဲ့ညွှန်ကြားချက်အပေါ်ဂျပန်စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်တကြီးကြီးညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။ဒီဥပဒေအစ်ကိုနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေအဆက်အသွယ်ပြတ်သွားပြီးတချို့သောစီးပွားရေးနဲ့ကုန်သွယ်မှုတွေမှာအတော်လေးအခက်တွေ့သွားနိုင်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှလည်းထိခိုက်စေမယ်လို့ထောက်ပြကြပါတယ်။ဧပြီလ3ရက်နေ့ဘိုးဘန်ရဲ့ကြီးညာချက်မှာတော့ကင်းလွတ်ခွင့်ပြုမဲ့ကိစ္စရပ်များပေါ်ပေါက်ပါကတီးကြားထုတ်ပြန်ဆောင်ရွက်မယ်လို့ထည့်သွင်းထားပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1,900လောက်မှထိန်းထားနိုင်ဖို့လုံးမဲ့အကြောင်းဘိုးဘန်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့မှာပြောပါတယ
်။ကိုလိုချင်လို့ပြေကိုထည့်ထုတ်လို့မရဘူး။ဟုတ်တော့ဖက်ပြင်းတဲ့ဒီတစ်ခုပေါ်မှာဒေရောင်းဝယ်ပြအောင်လေဘယ်လိုဖက်ပြင်းဒေါ်လာကြီးညီမအုံးနဲ့ဒီကျန်တဲ့ကိုယ်ကျေးဇူးတွေညီမအောင်တော့ကိုယ်ဆေးရပါဘူးအဲ့တော့ကျန်ကြီးကတော့ကျွန်တော်ကထောက်ခွေရပြင်းပါပဲရှိအောင်ကျွန်တော်တို့ဈေးမှုရထားပါဘူး
တချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစင်မရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရက်ပေါင်း30အတွင်းမှာစီးရင်ရှင်းကြဖို့2021ခုနှစ်နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံသားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာချက်မဟုတ်ဘူးလို့ဘိုးဘိုင်ရဲ့နိုင်ငံသားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းကVOA ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ခဲ့တာပါ။ဒါပေမဲ့လည်း2022ခုနှစ်ဧပြီလ3ရက်နေ့မှာတော့နိုင်ငံသားသုံးငွေဝင်ငွေတွေကိုချက်ချင်းပဲမြန်မာကျပ်ငွေပြောင်းရမယ်ဆိုတဲ့ဗဟိုဘဏ်ရဲ့အမိန့်ထွက်လာတာဖြစ်ပါတယ်ရှင
်။မတ်တင်ဂီတိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့ဘလော့ဂါတွေပြသမယ့်အစီအစဉ်ကိုတင်ပြပေးပါဦးမယ်။ဒီနေ့ကုန်ကျင်းပမဲ့ကပဖလားဘောလုံးဘောလူပွဲတွေကြာရင်လူကျွန်ပေါ်ဖြစ်မဖြစ်အငင်းပွားစရာမဖြစ်အောင်နည်းပညာအကူအညီနဲ့ဆုံးဖြတ်နိုင်ဖို့ FIFA ကစမ်းသပ်နေပါတယ်လူကျွန်ပေါ်ဖြစ်သလားဆက်အကူအညီ3စမ်းစစ်တဲ့နည်းပညာ Semi Automatic Offside Technology SAOT နည်းပညာအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာရှင်းပြထားပါတယ်ခင်ဗျာ
ဘောလုံးပွဲတွေမှာဒိုင်နိုဂျီတွေရုတ်တရက်မမြင်နိုင်တဲ့အလျက်တပြက်အဖြစ်ပြက်တွေကြောင့်လူကျွန်ဘောပေးလိုက်တာတို့အဝါကတ်အနီကတ်ပြလိုက်တာတို့လိုအငင်းပွားစရာကိစ္စတွေဖြစ်တတ်တာကိုဘောလုံးပဒနာရှင်တိုင်းသိကြပါဗျ။ဒါကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကနည်းပညာအကူအညီနဲ့ဒိုင်တွေဆုံးဖြတ်နိုင်အောင်လို့နှီးလန်းရှာလာပါဗျ။ February 3ရက်ကနေ7ရက်နေ့အထိအဘူဒါဘီမှာကျင်းပခဲ့တဲ့ FIFA Club World Cup 2021ဖလားဘောလုံးပွဲမှာနောက်ဆုံးတီထွင်ဖန်တီးထားတဲ့Semi Automated Offside Technology SAOT နည်းပညာသစ်ကိုစမ်းသပ်ခဲ့တာအောင်မြင်တယ်လို့ FIFA ကသတင်းထုတ်ပြန်ခဲ့ပါတယ်။လူကျွန်ဘောဖြစ်မဖြစ်ဆိုတာကိုစက်တွေအကူအညီနဲ့စမ်းစစ်တဲ့နည်းပညာပါ။ AI ဉာဏ်ရည်ရုနည်းပညာသုံးပြီးတော့ကစားသမားတွေရဲ့အခြေလက်လှုပ်ရှားမှုအလုံးကိုမျက်ခြေမပြတ်စောင့်ကြည့်နေပြီးစက္ကန့်ပိုင်းအတွင်းလူကျွန်မကျွန်သိအောင်လုပ်နိုင်ပါတယ်။တကွင်းလုံးမှာတပ်ထားတဲ့ကင်မရာအလုံးပေါင်း10လုံးကျော်ကရိုက်ကူးနေတဲ့ပုံတွေကနေဘယ်ကစားသမားဘယ်မှာရှိနေလဲဆိုတာအတိအကျသိအောင်လုပ်နိုင်တယ်လို့ FIFA ရဲ့ဘောလုံးနည်းပညာဆိုင်ရာအကြီးအကဲကရှင်းပြပါတယ
် In the stadium we have 10 dedicated tracking cameras that are installed in the stands and under the roof
ဘောလုံးဝင်ထဲမှာဘေးဘက်ကရောအပေါ်စီးကပါမျက်ခြေမပြတ်ရိုက်ကူးနေတဲ့ကင်မရာ10လုံးရှိပါမယ်အဲ့ဒီကင်မရာတွေကကစားသမားတွေကိုတောက်လျှောက်လိုက်ရိုက်နေမှာပါသူတို့ဘလို့နေထားနဲ့ကစားနေကြတယ်လဲဆိုတာတွေမဟုတ်ပဲသူတို့ရဲ့ခြေရောက်တွေလက်တွေဘမာရှိနေတယ်လဲဆိုတာကိုပါရိုက်ကူးနေမှာဖြစ်ပါတယ်။ဒါကြောင့်ကစားပွဲဘယ်အချိန်မှာဘယ်ကစားသမားရဲ့ခြေရောက်တွေလက်တွေကဘယ်နေရာမှာဘယ်လိုအနေထားနဲ့ရှိနေတယ်လဲဆိုတာကိုအတိအကျသိနိုင်ပါတယ်
။ကွင်းလုံးပြည့်တပ်ထားတဲ့ကင်မရာတွေကစက္ကန့်တိုင်းမှာဘောလုံးသမားတယောက်ရဲ့လှုပ်ရှားကွက်50ကိုရိုက်ကူးနေမှာဖြစ်ပါတယ်။ကွင်းထဲမှာကစားနေကြတဲ့ဘောလုံးသမားတွေမှာမဟုတ်ပဲဘောလုံးကိုလည်းရိုက်ကူးမှတ်တမ်းတင်နေတဲ့အတွက်ဘယ်သူချိန်မှာဘောလုံးရှိနေတယ်လဲဘယ်အချိန်မှာကန်လိုက်တယ်လဲဆိုတာအတိအကျသိနိုင်တယ်လို့ SAOD နည်းပညာကျွမ်းကျင်သူကပြောပါတယ
်
ဘောလုံးပွဲကိုရိုက်ကူးတင်ဆက်တဲ့ရုပ်တံလွှင့်လုပ်ငန်းတွေကရတဲ့ပုံတွေရှိပါတယ်အဓိကကင်မရာကြီးကရိုက်နေတာနဲ့ဘယ်ဘက်နဲ့ညာဘက်ရှုရောက်တွေကရိုက်နေတဲ့ပုံတွေဖြစ်ပါတယ်အဲ့ဒီပုံတွေအပြင်ကွင်းပေါ်မှာတက်ထားတဲ့ကျွန်တော်တို့ကင်မရာတွေကနေရိုက်ကူးနေတဲ့အပေါ်စီးကပုံတွေကိုလည်းမြင်ရမှာပါကွင်းတစ်ဖက်စီပါတက်ထားတဲ့ကင်မရာနှလုံးရဲ့နောက်တမီယိုးကြမဟုတ်တဲ့နေရာတွေမှာတက်ထားတဲ့ကင်မရာတွေကနေမြင်ရတဲ့ပုံတွေရဲ့တရီအလုံးပေါင်းလိုက်ရင်ဘယ်အားကစားသမားဘယ်နေရာဘယ်နေထားရှိနေလဲဆိုတာကိုတောက်လျှောက်သိရနိုင်ပါတယ
်။တောင်းဆောင်ကနေရိုက်နေတဲ့ကင်မရာတွေကနေကွင်းထဲမှာကစားနေကြတဲ့ကစားသမားတယောက်ချင်းစီရဲ့ကောင်းခါခြေလက်စတဲ့နေရာ18နေရာကလှုပ်ရှားမှုတွေကိုနည်းပညာနဲ့ data point တွေအဖြစ်နဲ့အဆက်မပြတ်မှတ်တမ်းတင်နေပါတယ်။အခုနှစ်ကုန်ပိုင်းကျင်းပမဲ့ FIFA ကမ္ဘာဖလားဘောလုံးပွဲကြရင်တော့ဘောလုံးသမားတယောက်စီတိုင်းကို data point 29ခုအထိမှတ်တမ်းတင်နိုင်ဖို့အထိ FIFA ကမျှော်လင့်ထားပါတယ
် With the semi automated offside we get data points and these data points can be
လူကျွန်ဘောဖြစ်မဖြစ်စမ်းစစ်တဲ့နည်းပညာ SAOD ကကစားသမားတယောက်ချင်းစီရဲ့ကိုယ်လက်အနေထားပြောင်းနေသမျှကို data point data အမှတ်တွေအဖြစ်လိုက်မှတ်ထားတာမို့အဲ့ဒီအမှတ်တွေကိုကွန်ပျူတာရုပ်ပုံတွေအဖြစ်ပြောင်းလဲဖန်တီးနိုင်ပါတယ်ဥပမာပြောရရင်ကစားသမားရဲ့ပခုံးကဘယ်နေရာမှာရှိနေလဲဒူးကဘယ်မှာရှိနေလဲဆိုတာကျွန်တော်တို့သိနိုင်ပါတယ်အဲ့လိုလိုက်မှတ်ထားတဲ့ data အမှတ်တွေသုံးပြီးသုံးဘက်မြင်တရုပ်ပြမှုကိုကျွန်တော်တို့ဖန်တီးနိုင်ပါတယ်ဒီနည်းနဲ့
ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်။ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ်
။အခုစမ်းသပ်နေတဲ့ SAOD နည်းပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးနိုင်အောင်လုပ်ထားတဲ့VAR စနစ်ကိုလက်ရှိဘောလုံးတန်နစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဆိုင်ကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲချမ်းကြရဲဆိုတဲ့ဆော့စကားတက်မှုတွေလည်းရှိပါတယ်။အခုလူကြုံဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD နည်းပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာဒိုင်းသူကြီးကြည့်လို့ရအောင်ပြနိုင်ပါတယ်
။ But play this.specific incident through the ball is actually received by the player on the far side of the field.
PPL တခုတည်းကိုဒီကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်။ဒီကစားသမားရဲ့ပခုံးကခန်းစစ်လိုင်းမှာရှိနေတယ်ဆိုတာကိုပြနေပါတယ်။ဘောလုံးပွဲဆက်ကစားနေကြတာနဲ့မျှဘောလုံးသမားရဲ့ကိုယ်လက်အနေထားဘလို့ပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ်
။ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုပ်တရက်မမြင်နိုင်တာကိုဤပညာအကူအညီနဲ့ကွင်းကွင်းကွက်ကွက်မြင်အောင်လို့ SAOD ဤပညာကပြပင်းနိုင်ပါတယ်။ဒါပေမဲ့ကစားပွဲမှာလူကျွန်ဘောဖြစ်တယ်မဖြစ်ဘူးဆိုတဲ့နောက်ဆုံးအဆုံးအဖြတ်ကတော့ကွင်းလေတိုင်းတွေနဲ့စီးကြတ်တိုင်းတွေပေါ်မှာသာမူတည်ပါတယ်။ဤပညာကသူတို့ကိုပြက်ပြက်သားသားဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင်းတို့ကြီးများကော်မတီဥက္ကဋ္ဌကရှင်းပြပါတယ်
။ I know that someone considered the robot offside it's not
တချို့က robot offside ဆက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်။တကယ်ကကွင်းလေတိုင်းနဲ့တထောက်တိုင်းတွေကသာကစားပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ကိုပေးတာပါ။ဤပညာကတော့သူတို့ဘိုးဘီတိတိကျကျမြန်မြန်ဆန်ဆန်ဆုံးဖြတ်နိုင်ဖို့တံပိုးရှိတဲ့အထောက်ပံ့ပဲပေးတာဖြစ်ပါတယ်။အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်ဤပညာနဲ့ပံ့ပိုးတာပါ
။တခြားဤပညာတွေသုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အားဖြင့်အချိန်နဲ့ယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်ဆက်အခုညီသုံးဆန်းစစ်တဲ့ SAOD ဤပညာကတော့စက္ကန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်။လူကျံဘောဟုတ်မဟုတ်ဒိုင်းကဘာကိုကြည့်ပြီးဆုံးဖြတ်တယ်လဲဆိုတာ3စက္ကန့်အတွင်းကိုင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီနည်းပညာကိုအခု2022ခုနှစ်ထဲ FIFA စီစဉ်ကျင်းပသမျှဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်။ဒီနှစ်ကကတားမှာကျင်းပတော့မယ့်ကမ္ဘာဖလားဘောလုံးပွဲတွေမှာအပြည့်အဝအသုံးမချခင်အထိ SAOD နည်းပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရရှင်ကျွန်မဆွေမြတ်ပါပါ
မဆုမြမွန်စီစဉ်တိဆက်တဲ့ဘလော့ဂါရီပြောသမအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ပြပေးပါအောင်မယ်ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတန်းဝိုင်းကသတင်းတွေကိုတက်တန်ရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ COVID ကပေးကာလခက်ခဲခဲရိုက်ကူးထားတဲ့မင်းသား Tom Cruise ရဲ့ Top Gun ရုပ်ရှင်နောက်ဆုံးကားကိုမေလမှာကင်းရုပ်ရှင်ပေါ်တော်မှာပြသမှာဖြစ်ပါပြီ။အားလုံးကမျှော်လင့်တကြီးဖြစ်နေတဲ့ Top Gun ဒီနောက်ဆုံးရုပ်ရှင်ကတော့ကဲမူလာရုပ်ရှင်ကအဆက်ဖြစ်ပြီးတော့မင်းသားတောင်ခရုစ်ရဲ့အမှုပညာတက်တန်းကိုလည်းအဲ့ဒီရုပ်ရှင်ပေါ်တော့မှပြန်ပြောင်းပြီးတော့ကြီးရှုနိုင်ကြမှာဖြစ်ပါလိမ့်မယ
်။ You think up there you're dead. Believe me.
My dad believed in you. I'm not gonna make the same mistake.
Someone's not coming back from this.
Those are your pilots. Anything happens to them. You'll never forgive yourself.
Maverick ဆိုတဲ့လေယာဉ်မှုဇယုံနဲ့ရုပ်ရှင်ပိတ်ကားပေါ်မှာအောင်မြင်မှုရခဲ့တဲ့မူရင်း Top Gun ရုပ်ရှင်တင်ပြီးအခု36နှစ်အကြာမှာအခုသူ့နောက်ကဇလန်တွေလိုက်လာတာပါ။ရုပ်ရှင်ယုံတွေမှာတော့မေလ25ရက်နေ့မှာစပြီးပြသမှာဖြစ်ပါပြီ။အသက်59နှစ်ရှိပြီဖြစ်တဲ့မင်းသား Tom Cruise 1992ခုနှစ်တုန်းကသူ့ရဲ့ရုပ်ရှင် Fast and Away ကိုကင်းရုပ်ရှင်ပွဲတော်မှာပြသတော့အဲဒီရုပ်ရှင်ပွဲတော်ကိုနောက်ဆုံးရောက်လာခဲ့တာဖြစ်ပါပြီ။ အခုနောက်သူ230တီတီကြားတဲ့အချိန်2022မေလ18ရက်နေ့မှာ Tom Cruise ကိုသူ့ရဲ့ဘဝတသက်တာအမှုပညာစွမ်းဆောင်မှုတွေအတွက်ကင်းရုပ်ရှင်ပွဲတော်ကအထူးဂုဏ်ပြုမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကကြေညာချက်မှာပြောထားပါတယ်အဲ့ခန္ဓာမှာမင်းသား Tom Cruise ကသတင်းတော် DDR Alush နဲ့စစ်မော်မှာအမေးဖြေပြုလုပ်မှာဖြစ်ပြီးတော့ Top Gun Maverick ရုပ်ရှင်ကားတွေကြည့်ကြဖို့အတွက် Palladi Festival ကိန်းရုပ်ရှင်ပွဲတော်ကျင်းပရာဘွဲတော်ခန်းမှာလေကားတွေကိုကြော့ဖြတ်ပြီးတော့လာရောက်မယ်လို့ကြေညာချက်မှာပြောထားပါတယ်။ပြင်သစ်နိုင်ငံကဒီနှစ်ကျင်းပမဲ့85ဆင်းမြောက်ကိန်းရုပ်ရှင်ပွဲတော်ကမေလ18ရက်နေ့ကနေ28ရက်နေ့ထိကျင်းပမှာဖြစ်ပါလိမ့်ရှင်။ထိုင်ဝမ်ကျွန်းကလူငယ် streetwear fashion designer တမော်ဝမ်မလ26ရက်နေ့ကထိုင်ပေမြို့တော်မှာ fashion show လုပ်တော့သူ့ပွဲမှာ world peace ကမ္ဘာငြိမ်းချမ်းရေး pray for ukraine ကိုစူတောင်းမြစ်တာပို့တာနေပါတယ်ဆိုတော့စလုံးတွေကိုနောက်ခံနေရမှာစာတန်းထုတ်ပြီးတော့ ukraine နိုင်ငံနဲ့တသားတဲ့ရက်တီကြောင့်သူ့ရဲ့ fashion show မှာပြသွားခဲ့ပါတယ်ဂျာမနီနိုင်ငံ berlin မြို့တော်မှာခြေစိုက်တဲ့ designer တမော်ဝမ်ကထိုင်ပေကိုတလောကပဲပြန်ရောက်လာတာဖြစ်ပြီးဒီ show ကျင်းပအချိန်မှာတော့တီးတန့်ခွဲနေရပြီးတော့ grand win ဝင်နေရတာပါသူကသူ့ရဲ့ fashion show ပြီးတဲ့နောက် video သတင်းစကားပိုင်းနဲ့ Ukraine ကရုရှားကျူကျော်စစ်အကြောင်းပြောသွားခဲ့ပါတယ
်
ဆစ်ပွဲစကလေးက Ukraine ဒုက္ခသည်တွေ Berlin ဘူရာကြီးကိုဇက်တိုက်ရောက်လာနေကြတာမြင်ရတာတကယ်ဝမ်းနည်းစရာကောင်းပါတယ်ကြည့်ရတာတကယ်ကိုခံစားရပါတယ်အခုဥရောပမှာဖြစ်နေတဲ့အခြေအနေပါစစ်ပွဲအမြန်ပြီးဆုံးသွားပါစေလို့သူကဆုတောင်းသွားပါတယ်။ထိုင်ဝမ်မှာကျင်းပနေတဲ့ထိုင်ဝမ်ဖက်ရှင်သတင်းဘက်ကမလ23ရက်နေ့ကစတင်ကျင်းပပြီးတော့28ရက်နေ့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့တာဖြစ်ပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China
ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေးတနာကျော်စီစဉ်တင်ဆက်တဲ့တက်တိုင်အောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ကနေတင်းနယ်လာနေညအပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်ခင်ဗျာမြန်မာနိုင်ငံမှာအာဏာသိမ်းမှုစစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်တွေအတွက်တာဝန်ယူတာဝန်ခံမှုရှိလာစေဖို့မြန်မာပြည်သူတွေနဲ့အတူရပ်တည်ပြီးမြင့်တင်ဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်မြန်မာပြည်သူတွေကိုပေးပို့တဲ့ကြံနှစ်ကိုနှစ်ခွန်းဆက်စာမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်အာဏာသိမ်းပြီးကတည်းကမြန်မာပြည်သူတွေဟာဒုက္ခမျိုးစုံကိုခံစားခဲ့ကြရတယ်လို့စစ်ကောင်စီကိုဆန့်ကျင်ရမှာအမခန်းကြီးမားလာတဲ့သူအသက်တည်းနဲ့ကြံ့ကြံ့ခံနိုင်တဲ့စိတ်ဓာတ်ကိုလည်းပြသခဲ့ကြတယ်လို့နိုင်ငံရေးဝန်ကြီးရဲ့အမှာစာမှာဖော်ပြထားပါတယ်။အားလုံးပါဝင်တဲ့ဒီမိုကရေစီနဲ့ရည်ရှိတည်တံ့တဲ့ငြိမ်းချမ်းရေးလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိအောင်အမေရိကန်ပြည်ထောင်စုကမရေးမရိုင်ကူညီမယ်လို့လည်းနိုင်ငံရေးဝန်ကြီးရဲ့နှစ်ကူးမင်္ဂလာထုတ်ပြန်ချက်မှာကတိကဝတ်ပြုလိုက်ပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်နားကကရင်ပြည်နယ်လေကေကော်မြို့ကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာစစ်တပ်ကကရင်တိုင်းဒေသလက်နက်ကင်တပ်တွေကိုလေကြောင်းကနေတင်းတင်းကြပ်ကြပ်ကတိုက်ခိုက်ခဲ့တယ်လို့ KNU ပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာရုရှားစစ်တပ်ဟာယူကရိန်းအရှေ့ပိုင်းမှာပုံမှုကြီးမားတဲ့ထိုးစစ်ကိုဆင်နွှဲလိုက်မယ်လို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကပြောလိုက်ပါတယ်ယူကရိန်းစစ်တပ်ကလည်းတံပြန်တိုက်ခိုက်ဖို့အစဉ်အသင့်ရှိလိမ့်မယ်လို့သူကပြောဆိုပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မနားလောင်ဖြစ်ပြီးစက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေကိုအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.